အီရန်နိုင်ငံမှာပြီးခဲ့တဲ့တောက်ကြနေ့ကအသက်ခံရတဲ့နျူကလ িয়ার သိပ္ပံပညာရှင်မိုရှန်ဖာကရီဇာဒက်ရဲ့ဇာပနအခမ်းအနားကိုတင်းနှင်းလာနေမှာပြုလုပ်ပါတယ်။သူတက်ဖြတ်ခံရမှုကြောင့်အီရန်ခေါင်းဆောင်တွေဘက်ကလက်စားချေတုံ့ပြန်မယ်ဆိုတဲ့ချင်းချောက်မှုတွေလည်းထွက်ပေါ်လာပါတယ်။အက်ဆတ်မြို့အနီးကိုခီးသွားခဲ့တဲ့ဖာကရီဇာဒက်ရဲ့ကားကိုပြီးခဲ့တဲ့တောက်ကြနေ့ကပဏ္ဍသမားတွေပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီတက်ပြမှုဟာအစ္စရေးလက်ချက်ဆိုအီရန်ကအပြစ်ဖို့ပါတယ်အစ္စရေးထောက်လှမ်းရေးဌာနဝန်ကြီးအဲလီကိုဟင်ကတော့တနင်္လာနေ့မှာအစ္စရေးအတန်းလွှင့်ဌာနတစ်ခုကိုဖြေကြားတာမှာတော့ဘယ်သူမှတာဝန်ရှိတယ်လဲဆိုတာသူမသိဘူးလို့ပြောဆိုသွားပါတယ်